မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့2020ခုနှစ်တက္ကသိုလ်ဝင်ဆောင်မှုဝဲတွင်အောင်ချက်ရာဂိုင်းနှုန်း 32.36 ရာဂိုင်းနှုန်းရှိဆိုတဲ့သတင်း Samsung Galaxy Note 20 Smartphone များအတွက် Pre-order စတင်လက်ခံဆိုတဲ့သတင်းအစိုးရပိုင်သတင်းဌာနအကောင့်တွေကိုအမှတ်အသားပြုလုပ်မဲ့ Twitter ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့2020ခုနှစ်တက္ကသိုလ်ဝင်ဆောင်မှုဝဲတွင်အောင်ကျက်ရာဂိုင်းနှုန်း 32.36 ရာဂိုင်းနှုန်းရှိဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်2020ခုနှစ်တက္ကသိုလ်ဝင်ဆောင်မှုဝဲမှာတနိုင်ငံလုံးအောင်ကျက်ရာဂိုင်းနှုန်း 32.36 ရာဂိုင်းနှုန်းရှိတယ်လို့ပညာရေးဝန်ကြီးဌာနကနေသိရပါတယ်ရန်ကုန်တိုင်းဒေသကြီးအနေနဲ့ 32.96 ရာဂိုင်းနှုန်းနဲ့မန္တလေးတိုင်းဒေသကြီးအနေနဲ့ 30.51 ရာဂိုင်းနှုန်းရှိပြီးတော့ပြပမှဖြည့်ဆို့အောင်မြင်သူ 30.68 ရာဂိုင်းနှုန်းရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်ဂုံတူရဥယျာဉ်အနေနဲ့တပါတာဂုံတူရှင်3,852ရောင်းနဲ့နှစ်ပါတာဂုံတူရှင်12,958ရောင်းသုံးပါတာဂုံတူရှင်9,662ရောင်း၄ပါတာဂုံတူရှင်2,986ရောင်း၅ပါတာဂုံတူရှင်1,832ရောင်းနဲ့6ပါတာဂုံတူရှင်969ရောင်းစုစုပေါင်း6,1385ဦးရှိပါတယ်2020ခုနှစ်တက္ကသိုလ်ဝင်ဆောင်မှုဝဲအမှတ်အများဆုံးစုကိုတိတ်ပန်ဘာသာတွဲတွင်အထက်ကတက်တကုံမှမတ်မေတက်ထွန်းမှဆောင်မှုဝဲရမှတ်952မှတ်ဖြင့်၎င်းဝိပန်ဘာသာတွဲတွင်အထက်ကငါဘူးတထောင်မှာမောင်အကာမြင့်မြတ်မှသံမွေရမှန်916မှတ်ဖြင့်၎င်းဝိဇာဘာသာတွဲတွင်အထက်ကရေနံတောင်ကြံကင်းမှမောင်ဝေရန်လင်းကြော်မှသံမွေရမှန်920မှတ်ဖြင့်၎င်းအတိအသေးရရှိခဲ့ကြပါတယ်ဆက်လက်ပြီး Samsung Galaxy Note 20 Smartphone တွေအတွက် Pre-order စတင်လက်ခံဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Samsung Galaxy Note 20 Smartphone တွေကိုကြိုတင်မှယူလို့တဲ့မြန်မာနိုင်ငံမှသုံးဆွဲသူတွေအတွက် Samsungမြန်မာမှာဩဂတ်လ6ရက်ကနေ26ရက်အထိစရင်ကောက်ခံပေးသွားမယ်လို့သိရပါတယ်။ကြိုတင်မှာယူမှုအတွက်ဈေးနှုန်းတွေကတော့ Samsung Galaxy Note 20ကို12,900ကျပ်ကြေးရောင်မီ6ရောင်အစိမ်းရောင်နဲ့ Samsung Galaxy Note 20 Ultra ကို16,500ကျပ်ကြေးရောင်အနက်ရောင်အဖြူရောင်စသဖြင့်ကြိုက်နှစ်သက်ရာရွေးချယ်မှာယူနိုင်မှာပဲဖြစ်ပါတယ်။အဆိုပါစမတ်ဖုန်းအမျိုးအစားနှစ်မျိုးစလုံးတွင်အစိမ်းမြင့်တင်ထားတဲ့ S Pen နဲ့ S Note Professional အဆင့်ကင်မရာဖုန်းနဲ့မော်နီတာမျက်နှာပြင်ကိုချိတ်ဆက်ပြီးကွန်ပျူတာတစ်လုံးကဲ့သို့အသုံးပြုနိုင်မယ် Samsung Dash လောက်ဆောင်ချက်နဲ့တနေ့တာစိတ်တိုင်းကျအသုံးပြုနိုင်မယ် Audi Intelligent Battery အပါအဝင်အဆင့်မြင့်တင်ထားတဲ့နောက်ဆုံးပေါ်လောက်ဆောင်ချက်တွေပါဝင်ပါတယ်ကြိုတင်မှာယူတဲ့အခါမှာကနဦးပေးသွင်းငွေတသိန်းချက်ပေးသွင်းပြီးပါက August 28ရက်မှစက်တင်ဘာလ5ရက်အတွင်းကြိုတင်မှာယူထားသောဖုန်းအယောင်ဆိုင်တွေမှာသွားရောက်ထုတ်ယူနိုင်မှာပဲဖြစ်ပါတယ်။ကြိုတင်မှာယူထားသူတွေအနေနဲ့ Samsung မြန်မာမှပေးအပ်သောအပိုထပ်ဆောင်းလက်ဆောင်တွေဖြစ်တဲ့ Galaxy Note 20 Ultra အတွက် Galaxy Bud Live နဲ့ Galaxy Note 20 Smartphone အတွက် Galaxy Bud Plus တို့ကိုပေးအပ်သွားမှာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အစိုးရပိုင်သတင်းဌာနအကောင့်တွေကိုအမှတ်အသားပြုလုပ်မဲ့ Twitter ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။Twitter အနေနဲ့ကုမ္ပဏီရဲ့သုံးဆွဲသူအကြံပြုစနစ်ကနေအစိုးရပိုင်မီဒီယာအဖွဲ့အစည်းတွေကိုဖယ်ရှားပြီးတော့သူတို့ Twitter တွေကိုချက်ထွင်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။ဒါကြောင့်အစိုးရပိုင်မီဒီယာတွေရဲ့အကောင့်တွေကိုရှာဖွေမှုရလဒ်သတိပေးချက်နဲ့သုံးဆွဲသူတိုင်းလိုင်းမှာတွေ့ရအနှဲသွားပါမယ်။အစိုးရနဲ့ဆက်ဆက်နေတဲ့မီဒီယာတွေအပြင်တရုတ်၊ပြင်သစ်၊ရုရှား၊ UK နဲ့ American ကအစိုးရအာဏာပိုင်အကောင့်တွေကိုလည်းအမှတ်အသားပြုလုပ်ထားပါတယ်။ Twitter ရဲ့အပြောင်းအလဲကြောင့် Russia RT နဲ့သတင်းဌာနတွေတက်ရောက်မှုရှိပါတယ် Twitter အနေနဲ့လူမှုကွန်ရက်မှာတွေ့မြင်ရတဲ့အကြောင်းအရာတွေရဲ့နောက်ခံဆက်ဆက်ဆက်လက်ကိုပုံမှန်ပန်ပိုးပေးမယ်လို့ပြောထားပါတယ် YouTube လိုမျိုးဗီဒီယိုဝေမျှတဲ့ website အပါအဝင်အခြား social platform တွေမှာလည်းအစိုးရအထောက်ပံ့ပါဝင်တဲ့ media အဖွဲ့အစည်း channel တွေကိုအမှတ်အသားပြုထားပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့ကျမ်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝေမြင့်မှုပါ။